တရုတ်သမ္မတရှီဂျင်ပင်ဟာနိုင်ငံတော်ခရီးစဉ်အဖြစ်နဲ့နှစ်ရက်ကြာလိုက်ပတ်ဖို့လာမယ့်သတင်းပတ်တစ်ပတ်အတွင်းမြန်မာနိုင်ငံကိုသွားရောက်မယ့်အကြောင်းတရုတ်နိုင်ငံရဲ့ဝန်ကြီးဌာနကတရားဝင်ကြေညာခဲ့ပါတယ်အင်းဒီချင်းတဲ့နိုင်ငံကြားနိုင်ငံကအတိုင်းဝိုင်းမှာနိုင်ငံရေးအရာရောစီးပွားရေးအရာပါနီးကပ်စွာပူးပေါင်းဆောင်ရွက်မှုတွေရှိနေကြောင်းလည်းတရုတ်နိုင်ငံရဲ့ဝန်ကြီးဌာနကပြောပါတယ်အပြည့်စုံကိုကိုဇော်ဝဲလိုင်ကတင်ပြပေးပါမယ်ခင်ဗျာ
နိုင်ငံတော်သမ္မတဦးမြင့်ရဲ့ဖိတ်ကြားချက်အရာတရုတ်သမ္မတရှီကျင်းဖင်ဟာမြန်မာနိုင်ငံကိုလာမယ့်ဇန်နဝါရီ18ကနေ18နှစ်အထိနှစ်ရက်ကြာနိုင်ငံတော်ခီးစဉ်အဖြစ်သွားရောက်လည်ပတ်မယ်အကြောင်းတရုတ်နိုင်ငံရဲ့ဌာနကတောက်ကြတဲ့မှာတရားဝင်ကြေညာပါတယ်သမ္မတအဖြစ်နဲ့မြန်မာနိုင်ငံကိုပထမဆုံးသွားရောက်လည်ပတ်မယ့်ဒီခီးစဉ်အတွင်းမြန်မာသမ္မတဦးဝင်းမြင့်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တောင်ဆန်းစုကြည်တို့အပြင်အစိုးရနဲ့တပ်မတော်ထိပ်တန်းအရာရှိတွေကိုလည်းတွေ့ဆုံမှာဖြစ်ကြောင်းတရုတ်လက်ထောက်နိုင်ငံရဲ့ဝန်ကြီးလူကျောက်ခွေကပြောပါတယ်။ဒါအပြင်နှစ်နိုင်ငံအကြားနိုင်ငံရေးအရာအပြန်အလှန်ယုံကြည်မှုစီးပွားရေးအရာနှက်ဆိုင်စွာပူးပေါင်းဆောင်ရွက်မှုတွေအပြင်ဒေသရင်းနဲ့နိုင်ငံတကာရေးအရာတွေမှာနီးကပ်စွာပူးပေါင်းဆောင်ရွက်နေကြောင်းလည်းလက်ထောက်ဝန်ကြီးလူကအလေးထားပြောကြားခဲ့ပါတယ
်။经济上深度和中缅坚持践行和平共处五项原则坚持国际关系基本准则。
ဒီနေ့မြန်မာနိုင်ငံအကြောင်းငြိမ်းချမ်းစွာအတူတကွရှင်တွဲနေထိုင်ရေးဆိုတဲ့အခြေခံမူ၅ချက်ကိုစုပ်ကင်ထားကြတယ်လို့နိုင်ငံတကာဆက်ဆံရေးနဲ့နိုင်ငံဆောင်ဝါဒအပြင်တရားမျှတပြီးတန်းတူညီမျှမှုရှိတဲ့နိုင်ငံတကာဆက်ဆံရေးပုံစံသစ်ကိုပူးတွဲဆောင်ရွက်နေပါတယ်။နိုင်ငံအကြောင်းကုလသမဂ္ဂနဲ့အရှေ့အခြားဆိုင်ရာကိစ္စရပ်တွေမှာအပြန်အလှန်ကူညီပံ့ပိုးမှုတွေရှိနေတယ်လို့အာဆီယံတရုတ်လွတ်လပ်စွာကုံတွယ်ရေးကိစ္စတွေမှာပူးပေါင်းဆောင်ရွက်နေပြီးဒေသတွင်းဘက်ဆုံပါဝင်တဲ့စီးပွားရေးပူးပေါင်းဆောင်ရွက်မှုနဲ့Code of Conduct လို့ခေါ်တဲ့လိုင်းနာရမယ့်ကျင့်ဝတ်စည်းကမ်းဆိုင်ရာဆွေးနွေးမှုတွေမှာလည်းပူးပေါင်းဆောင်ရွက်နေပါတယ
်။ဒါဟာ2020နှစ်တည်းမှာတရုတ်သမ္မတရဲ့ပထမဆုံးနိုင်ငံတော်ခီးစဉ်ဖြစ်သလို19နှစ်တွင်တရုတ်သမ္မတတဦးအနေနဲ့မြန်မာနိုင်ငံကိုပထမဆုံးလာရောက်တာလည်းဖြစ်ပါတယ်။ကချင်ပြည်နယ်မှာတရုတ်နိုင်ငံကတည်ဆောက်မဲ့မြစ်ဆုံရေအားလျစစ်စီမံကိန်းကိုကောက်ကွက်မှုတွေကြောင့်ရပ်ဆိုင်းထားရတဲ့အတွက်နိုင်ငံခြားအဖို့အထည်ကြုံနေရသလိုတစ်ချိန်တည်းမှာပဲမြန်မာနိုင်ငံအပေါ်လူခွင့်ရေးချိုးဖောက်မှုဆွဆွဲချက်တွေနဲ့နိုင်ငံတကာမှာအရေးယူဖို့ကျိုးပန်းမှုတွေပေါ်ပေါက်နေချိန်မှာတန်တမာရေးရအဓိကမဟာမိတ်ဖြစ်တဲ့တရုတ်နိုင်ငံကထိတ်တန့်ခေါင်းဆောင်မြန်မာနိုင်ငံကိုလာရောက်မှာပါတရုတ်အစိုးရအဘော Global Times သတင်းစာကတော့2020ပြည့်နှစ်ဟာတရုတ်နဲ့မြန်မာတန်တမာဆက်ဆံရေးထူထောင်တဲ့အနှစ်80ပြည့်ဖြစ်တဲ့အတွက်တရုတ်နိုင်ငံကအကဲခတ်တွေစီးပွားရေးလုပ်ငန်းရှင်တွေကအခုခေတ်စဉ်ဟာအရေးပါလိမ့်မယ်လို့မျှော်လင့်ကြောင်းလည်းဖော်ပြပါတယ်တရုတ်နိုင်ငံကအကောင့်ထည့်ဖော်ဖို့ကြိုးပမ်းနေတဲ့ One Belt One Road ကပလန်းစီမံကိန်းနဲ့ဆက်ဆက်နေတဲ့မြန်မာနိုင်ငံကစီမံကိန်းတွေအပါအဝင်ဖွံ့ဖြိုးရေးလုပ်ငန်းတွေတန်တမာဆက်ဆံရေးတွေမှာပူးပေါင်းဆောင်ရွက်မှုတွေပိုမိုအားကောင်းလာနိုင်တယ်လို့လည်းခန့်မှန်းနေကြပါတယ်။ခီးစဉ်အတွင်းနှစ်နိုင်ငံအကြားဖွံ့ဖြိုးရေးဆိုင်ရာနားလည်မှုစာကြွန်လွှာတွေကိုလက်မှတ်ရေးထိုးဖို့စီစဉ်ထားကြောင်းလည်းမြန်မာနိုင်ငံစီးပွားရေးနဲ့ကုသရေးဝန်ကြီးဌာနတာဝန်ရှိသူတွေကပြောဆိုထားကြပါတယ်ခင်ဗျာ။